မြောက်ကိုရီးယားအစိုးရလုပ်နေတဲ့နျူကလ িয়ার နဲ့မဆောက်တုံးလက်နက်အစီအစဉ်တွေအတွက်ဝင်ငွေရအောင်လို့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတယ်လို့ဆိုတဲ့တရုတ်နဲ့ရုရှားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်အစိုးရကအင်္ဂါနေ့ကအရေးယူတန်းခတ်လိုက်ပါတယ်။ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ယောက်တို့ဟာမြောက်ကိုရီးယားအစိုးရဝင်ငွေရအောင်လှုပ်ပေးနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစွမ်းအင်ကန်တာမှာအတူတွဲလုပ်နေလို့အစောပိုင်းတည်းကအရေးယူတန်းခတ်ခံထားရတဲ့ကုမ္ပဏီတွေကိုအခုအရေးယူလိုက်တဲ့ကုမ္ပဏီတွေနဲ့ကုမ္ပဏီအကြီးအကဲတွေကဆက်ပြီးတော့စီးပွားရေးလုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ဒီအရေးယူပိတ်ဆို့ထားမှုတွေကိုရှောင်တိမ်ပြီးတော့စီးပွားရေးလုပ်နိုင်အောင်ကူညီပေးခဲ့တဲ့ကုမ္ပဏီတွေကိုလည်းအမေရိကန်တရားရေးဌာနကဒေါ်လာ70သန်းရောချေးပေးဖို့တရားစွဲလိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေကတော့တရုတ်နဲ့စင်ကာပူနိုင်ငံတွေမှာအခြေစိုက်ပါတယ်။အမေရိကန်ကအခုလိုတန်ခတ်အရေးယူမှုတွေလုပ်လိုက်တာမှားတယ်လို့တရုတ်သံတမန်တယောက်ရဲ့အပြောကိုတော့ဗေကျင်းကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။မကြာခင်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားဘက်ကရန်လိုတဲ့စကားတွေပြင်းပြင်းထန်ထန်ပြောခဲ့ပေမဲ့နောက်ပိုင်းလျှော့လိုက်တာကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြိုဆိုခဲ့ပါတယ်။အရင်ကလိုမဟုတ်ဘဲမြောက်ကိုရီးယားဘက်ကအခြေအနေတစ်ခုအထိထိမ့်ထိမ့်သိမ့်သိမ့်ပြောဆိုခဲ့တဲ့အပေါ်ဝမ်းသာတယ်လို့နိုင်ငံခြားရေးဝန်ကြီး Tillerson ကအင်္ဂါနေ့မှာပြောခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှာပဲသတိပေးခဲ့တာပါ။ပူးတွဲစည်းရေးလေ့ကျင့်တဲ့အတွက်တနားငဲညာမှုကင်းတဲ့လက်တုံ့ပြန်မှုပြတ်သားတဲ့အရေးယူမှုတွေလုပ်မယ်လို့ပြောကြားခဲ့ပါတယ်။ဒီနေ့လာနေ့ကစတင်တဲ့ပူးတွဲစည်းရေးလေ့ကျင့်မှုကတော့10ရက်အကြာမှာဖြစ်ပါတယ်။